KNU ထိန်းချုပ်ရာတမဟာသုံးခရိုင်ခလဲလူထွီးခရိုင်ကလဲတို့မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကရွာတွေကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်တိုက်ပွဲတွေနဲ့အိုးအိမ်ပျက်စီးမှုတွေကြောင့်တမဟာသုံးထိန်းချုပ်ရာနယ်မြေထဲမှာစစ်ပြေးဒုက္ခတွေနှစ်သိန်းနီးပါးအထိရှိနေပြီဖြစ်ပါတယ် VOA သတင်းတောက်မှအေးအေးမှကဆက်ပြောပြပါမယ
်ကရင်မျိုးသားအစည်းအုံခလဲလူထွီးခရိုင်တမဟာသုံးထိန်းချုပ်နယ်မြေလေတူမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကရွာတွေကိုမီးရှို့ဖျက်ဆီးသွားကြောင်းဒေသခံတို့ကတော့အခုလိုပြောပြပါတယ
်။မီနာ9ရက်နေ့ကနနက်9:00ခွဲလောက်မှာကျွန်တော်တို့ KNU အုပ်ချုပ်နယ်တွေတက်မှာတော့လေတူမြို့နယ်ထဲမှာပေါ့။အဲမှာစစ်ကောင်စီစစ်ကောင်စီကစစ်ကြောင်းထိုးဝင်ရောက်လာပြီးတော့ပိုလုံတို့ဖိုးကြီးရွာမှာနေနှလုံးလေဝမ်းကြီးရွာမှာရွာလုံးကျွတ်ပေါ့အင်ဂျီ42လုံးခင်းရဖះကြောင်းစကြောင်းစာတင်ကြောင်းစကြောင်းမူကြိုကြောင်းကြောင်နဲ့တော့ရွာဘုံပစ္စည်းထားတဲ့နေရာအဆောက်အုံကတခုပေါ့အဲ့ဒါကိုမီးရှို့ဖျက်ဆီးသွားတာပေါ့မိုင်
းအခုဆိုရင် KNU တပ်မတုံးထိတ်ချုပ်ရနယ်မြေထဲမှာတော့စစ်ဘေးရှောင်တွေများလာပြီးအခုဆိုရင်တိမ့်တဲ့ချီရှိတဲ့လူလူတွေဟာစစ်ဘေးရှောင်တွေရပြီးနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်းပြောပါတယ
်နောက်မေလ4ရက်နေ့မှာမုံကျွနဲ့ရန်စိုးအောင်ကြီးရွာလက်နက်ကြီးပြည့်လို့နေ18လုံးပြရတာပေါ့ဘာမှအဆက်နောက်မကြောက်ဘူးမီးလောက်ဝင်တော့အခုဆိုရင်မဟိုပူလုံတို့ကြေးရွာလူစုက1000ကျော်ရန်စိုးအောင်ကြေးရွာ1000ကျော်ဟိုရင်ပြည်ရန်ယူတမတုံးပါကြရဘူးပလဲကောတို့တန်စိတ်တို့ဝဲကြီးတို့ကဆက်ပြေးတဲ့လူရရဲ့သိန်းကျော်နေပြီအခုဒီရွာကိုကတ်လို့မရဘူးဒုက္ခတွေကအလုံးစုံကူ2သိန်းလောက်2သိန်းလောက်ဖြစ်နေမှာဟဲ့
ပြီးခဲ့တဲ့နှစ်ဇွန်လ25ရက်နေ့ကလေးကစစ်ကောင်စီတပ်တွေဟာပူလုံတို့ဖို့ကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရောဒေသခံတွေကိုဖမ်းဆီးတာကြောင့်ပါဒေသခံတွေကဆက်ပြေးနေရတာတနည်းဒီပါရှိပြီဖြစ်ပါတယ်အဲ့ဒီဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေဟာနေအိမ်တွေမှာညမအိပ်ရဲတော့ပဲဖက်ပြေးတိမ်းရှောင်နေရတာလားနဲ့ချီကြားနေပြီဖြစ်ပါရဲ့ရှင်